မင်္ဂလာပါခင်ဗျာဒီနေ့တရက်လေးလိုက်အစီအစဉ်မှာတော့မချခင်ကုံဆုံးတော့မဲ့2019ခုနှစ်တည်းမှာမြန်မာနိုင်ငံကျုံရတဲ့အဆိုးကောင်းတွေအကြောင်းကိုဆွေးနွေးကြပါတယ်လွန်ခဲ့တဲ့နှစ်အတွင်းမှာမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးပြည်တွင်းညီညာရေးတိုးတက်မှုဆွေးနွေးမှုတွေဘာတွေရှိခဲ့ပါသလဲတိုးတက်မှုတွေဆွေးနွေးမှုတွေကလည်းသင်ခန်းစာယူနိုင်တာဘာတွေရှိမလဲဆိုတာကိုဆွေးနွေးသွားမှာဖြစ်ပါတယ်ဆိုတော့ပင်နိုင်ဆွေးနွေးကြမဲ့ပုံကိုယ်တွေလည်းလေးလိုက်ပေါ်မှာရောက်နေပါပြီဆိုတော့ကျွန်တော်ဒီပင်နိုင်ဆွေးနွေးမဲ့ပုံကိုယ်ရဲ့ရေဝီရသဘောထားလေးကိုအရင်ဆုံးကျွန်တော်ကြားချင်ပါတယ်ဟိုဒီမြန်မာရေးအကက်ကသူတို့ဖြစ်တဲ့ဒီဦးစီရဲ့သူရဲ့သဘောထားကိုအရင်ကျွန်တော်ကြားချင်ပါတယ်ဆိုတော့2019ခုနှစ်ကိုကျွန်တော်တို့ပြန်ပြောင်းကြည့်မယ်ဆိုရင်အဓိကအားဖြင့်အောင်မြင်မှုမအောင်မြင်မှုဖြစ်နေဘာတွေများရှိခဲ့ရလို့ယူပြီးကသုံးသပ်နိုင်မလဲဦးစီရဲ့သူခင်ဗျအ
ဲကျွန်တော်တို့ဟိုအောင်မြင်မှုတွေကတော့ဟိုစီးပွားရေးပိုင်းမှာဟိုတချို့ရှိတယ်ပေါ့နော်ဆိုတော့ဥမာဒီကုမ္ပဏီဥပဒေကအတက်ပြထားလိုက်နိုင်တာအဲပြီးတဲ့အခါကျရင်ကျွန်တော်တို့ဟိုစံတင်ပို့တဲ့အခါမှာဒါ55နှစ်လောက်အတွင်းမှာဒါအများဆုံးဖြစ်သွားတာပေါ့နော်ဆိုတော့အဲ့လိုမျိုးလေးတွေတွေ့ရတယ်ဒါပေမဲ့ပဲစည်းဘက်မှာကျတော့လေဟိုပဲဟိုဒါအိန္ဒိယပြိတ်လိုက်တဲ့ခါကျတော့ကျွန်တော်ဒီဘက်မှာတော့ကြောက်ပြင်းဖြစ်သွားတာရှိတယ်ပေါ့နော်အဲနိုင်ငံရေးဘက်ပြောရင်ကျတော့ဟိုရခိုင်ပြည်မှာကျွန်တော်တို့တော်တော်လေးအထိလာသွားတယ်အဲရခိုင်ပြည်မှာအထိလာပြီးတဲ့ခါကျတော့နေချင်းရေးမှာကျတော့လေရခိုင်ကြောင့်လည်းပါတာပေါ့နော်အာယုန်ကြီးကကျွန်တော်တို့ကြားတဲ့ခါကျတော့ဟို2019ကိုနေချင်းရေးနှစ်လို့လောက်ထားပြီးမဲ့ဟိုအများကြီးတော့ကျွန်တော်တို့တိုးတက်မှုမရလိုက်တာတော့တွေ့ရတယ်ပေါ့နော်ဆိုတော့ပြောရမယ်ဆိုရင်တော့ဟိုဒီဆိုအကောင်ကတော့ကျွန်တော်တို့ရောနေတဲ့နှစ်ပါပဲ2019နှစ်ကတော့လေကျွန်တော်တို့အနေနဲ့ကကျွန်တော်အနေနဲ့ကတော့အများကြီးပိုတော့မျောမှန်းတဲ့အဲ့လိုစခင်ဒါပေမဲ့ပြီးသွားတဲ့အချိန်မှာတော့ဟိုဖြစ်မလာတာတွေရှိတယ်ပေါ့လေဟုတ်ကဲ
့ဟုတ်ကဲ့ပါခင်ဗျာဆိုတော့ကျွန်တော်ဒီအမေရိကန်ပြည်တော်စုကဟိုမြန်မာပြည်အကဲခတ်တူဖြစ်တဲ့ဒေါက်တာတင်းဆွေရဲ့သဘောထားလေးကြားချင်ပါတယ်ဆိုတော့ကျွန်တော်တို့ဆရာဦးတင်းဆွေဒီ2019ခုကိုပြန်ပြီးတော့တုံ့သက်မယ်ဆိုလို့ရှိရင်စိန်ခေါ်မှုတွေဒီတိုးတက်မှုဆက်ရုံမှုဘာတွေများမြင်မိတယ်လဲခင်ဗျာ
ဟုတ်ကဲ့ဒီ NLD ဆိုရက်တက်လာကစားကပြည်သူလူထုရောနိုင်ငံကစားရောအင်တာမကြီးမားမြင့်မားတဲ့ပြည်နယ်ကျောင်းလေးကြီးတွေကိုမြုပ်လဲစောင့်တာခဲ့ကြတာအဲတနှစ်တာပြီးလို့ဒုတိယနှစ်နဲ့ရောက်တဲ့အခါမှာတော့ကဥပိလက်တွေ့ကြတဲ့မြန်မာချက်တွေနဲ့အမြင်လာကြတယ်လို့ကျွန်တော်မြင်လာတယ်အဲတခါ NLD ဆိုရက်ကိုလိုက်ကလည်းပဲဒီဒုတိယနှစ်2019ခုနှစ်ပြန်မှာပုပ္ပတိငင်းတဲ့အစိုးရနဲ့တူတဲ့လုပ်တွေလုပ်လာတယ်လို့ဟိုကျွန်တော်မြင်တယ်။အဲတော့ဒီအခြေခံနှစ်ခုအပေါ်မှာတစ်နှစ်တိုင်းရလဒ်တွေကိုတုံ့တက်လို့ရှိရင်တော့ဖြစ်တဲ့နာတွေဖြစ်လာတယ်။တည်ငြိမ်မှုရှိတယ်။သို့တော့မမျှော်လင့်တဲ့အဲခဏဟောဆွေးနွေးသလိုပေါ့။မမျှော်လင့်တဲ့နိုင်ငံကစဉ်မြင့်မှာတော့ဒီခိုင်မြင့်မြောက်ပိုင်းအရေးခင်ဟာအကြဆုံးမှုကြီးတစ်ခုလို့ပြောရမလားကျွန်တော်ဖြစ်မရတဲ့အမှားကြီးတစ်ခုအမှတ်ကြီးတစ်ခုဖြစ်သွားတယ်လို့ပြောရမှာပေါ့အဲဒါကတော့နိုင်ငံကစဉ်းမြင့်သို့တော်လည်းပြည်တွင်းကအနေနဲ့ကြည့်လို့ရှိတော့က NLD အစိုးရကိုတကယ်ပုံမှန်အစိုးရတည်းရဲ့လို့နောက်တစ်ခါဒီမိုကရေစီကိုဟိုကိုစားပြုတဲ့အစိုးရတည်းရဲ့လို့လက်တွေ့ကြတဲ့အမြင်ဘက်ကိုလူတို့ကမြင်လာကြတယ်လို့ကျွန်တော်မြင်ပါတယ်ဟိုဆိုတဲ့ဆော်ရမယ်အဲစီဝါရေးလူမှုရေးပညာရေးကျန်းမာရေးကဏ္ဍတွေမှာဟိုဖြစ်တင်တာတွေလည်းဖြစ်လာသလိုပို့ပြီးတော့သိတာတာကတော့ဒီကာကွယ်ရေးပေါ့နော်အစိုးရတစ်ခုတည်းပြီးတစ်ခုမှာအဲကာကွယ်ရေးပြောပြောလက်နက်ကင်ဖွဲ့စည်းပြောပြောဒီအချက်ကတော့ဒီ2019ခုနှစ်ဖြစ်ပျက်ပြီးတာနေပြီးတော့မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအခြေအနေဟာအစိုးရနဲ့တတ်မှတ်တော်လို့ပြောရမယ်ကာကွယ်ရေးတွေဟာမတူဘူးကွဲပြားတယ်ဆိုတာကိုလူအားလုံးကအထူးသဖြင့်နိုင်ငံတကာကပိုပြီးသိသွားစေတဲ့အချက်ကို2019ခုနှစ်ကမိမောင်းထုတ်ပြခဲ့တယ်လို့ကျွန်တော်မြင်ပါတယ်ခင
်ဗျ။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်တို့ဒီသတင်းစာဆရာဦးတီယာသွေးလည်းလေးလိုက်ပေါ်မှာရှိနေပါတယ်။ဆရာဦးတီယာသွေးရဲ့အမြင်ကိုပြောပါအောင်ခင်ဗျ။ကျွန်တော်တို့ဒီ2019ကိုပြန်ပြီးသုံးသပ်မယ်ဆိုလို့ရှိရင်တိုးတက်မှုဆက်ရုံမှုတွေဘာတွေများရေဝီအားဖြင့်မြင်ရတယ်လို့သုံးသပ်လို့ရမယ
်။2019ကိုပြန်ပြီးသုံးသပ်မယ်ဆိုလို့ရှိရင်ကျွန်တော်ကတော့ဟိုအဖက်ဖက်ကပေါ့နော်ကျွန်တော်တို့ဒီအစိုးရအဖြစ်အနေနဲ့ကျွန်တော်တို့ဒီသူရဲ့သူရဲ့မူလကနဦးစိတ်ကူးစိတ်သားနေအောင်ဘယ်လောက်ထိဖြစ်နိုင်ရည်ရှိတယ်လဲဘယ်လောက်ထိမဖြစ်နိုင်ရည်ရှိတယ်လဲဘယ်အရာတွေစိန်ခေါ်မှုတွေဖြစ်ပြီးရောဘယ်အရာတော့ပြန်အသားစီဖြစ်နေတယ်လဲဆိုတော့သူ့အနေနဲ့ပထမဒီပေါ်တော့ကျွန်တော်တို့ဒီစိတ်ကူးစိတ်တန်းတွေဟာဘလောက်အတိုင်းတာအထိကျွန်တော်တို့ဒီစိတ်ကူးစိတ်တန်းတာပါပဲရှိတယ်လေလက်တွေ့လို့ကြာခြင်းမရခြင်းပေါ်မှာကျွန်တော်သုံးသပ်နိုင်တဲ့ ဟလာအဖြေတခုတော့ထွက်သွားပြီလို့ကျွန်တော်နားလေတယ်ဘလို့ပေးစားတခုအစိုးရအသစ်နေတယ်ဒီမိနစ်ဆိုတဲ့ကာလအတွင်းမှာပေါ့နော်သူတွေလည်းကျွန်တော်တို့ဆန်တော်ဝါသွားနေရတယ်ဟောတိုင်းပြည်ရဲ့ကျွန်တော်တို့စိန်ခေါ်မှုအခြေအဝင်းဟောနိုင်ငံရေးစီးပွားရေးအုပ်ချုပ်ရေးနယ်ပယ်ပြည်ပြည်မှာရှိတဲ့တိုင်းပြည်ရဲ့မရှိတဲ့ကျွန်တော်တို့ဖြည့်ဆည်းရမယ့်ကိစ္စတွေမဖြည့်ဆည်းလို့မရတဲ့ကိစ္စတွေစသဖြင့်ဒါကြီးအတိတ်နဲ့တူစားမိသွားတယ်ဒီဟာလေးတော့ကျွန်တော်သတိထားမိတယ်ဒီလောက်ပဲရှိတယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ဟိုပုဂ္ဂိုလ်တူလည်းရှိနေပါတယ်ကိုကျော်မြင့်တင်ပါကိုကျော်မြင့်တင်ရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
အော်ဟုတ်ကဲ့ပါကျွန်တော်အမြင်သဘောတရားကတော့ကျွန်တော်တို့ဒီကျွန်တော်တို့မြန်မာနိုင်ငံမှာအပြည့်တွင်းငင်းချင်ရေးကိုဖော်ဆောင်ဖို့လိုရပါတယ်နောက်ပြီးတော့မထောက်ရှိခုနိုင်အခြေခံဖိစိုးအုပ်ချုပ်ပုံအခြေခံဥပဒေကိုပြင်ဆင်ဖို့လိုရပါတယ်ခင်ဗျာအဲ့ဒီကျွန်တော်တို့ရခိုင်ပြည်နယ်မှာဖြစ်နေတဲ့ဟိုလက်ရှိရောဒီဒီဟိုကိစ္စပေါ့နော်ဒီပင်းလေးတွေနဲ့ကျွန်တော်တို့ဒီဟိုဖြစ်နေတဲ့ကိစ္စတွေကိုကျွန်တော်တို့ဒီမြန်မာနိုင်ငံလက်ရှိအနေနဲ့ဆွေးနွေးကကပ္ပါမှာနေပြီးကျွန်တော်တို့မြန်မာနိုင်ငံမှာလူမျိုးပေါင်း135မျိုးရှိတဲ့အနေထားကျွန်တော်တို့ဥသိစင်ဆွေးနွေးလာထားမှာပေါ့ဗျာဒီမြန်မာနိုင်ငံမှာဒီဝိုင်းရလူမျိုးဆိုတာမရှိဘူးဆိုတော့ကပ္ပါကိုဒီအနေနဲ့လက်ရှိအဆွေးနွေးကတရောင်းမှာကောင်းတာပြဖို့လိုရပါတယ်ခင်ဗျာသဘောတော့ပညာရေးအထူးစီရေပေါ့နော်ပညာရေးအထူးစီရေတွေတုံ့ပြန်ဖို့လိုရပါတယ်ကျန်းမာရေးအထူးစီရေတွေတုံ့ပြန်ဖို့လိုရပါတယ်ဒါပြီးဒီနိုင်ငံမှာလမ်းကြတာတွေပေါ့နော်လမ်းမချတဲ့တွေကောင်းမဖို့လိုရပါတယ
်ဟုတ်ကဲ့ကိုချောင်းမြင့်တ
ဲ့ကျွန်တော်ဟုတ်ကဲ့ပါနောက်ပြီးတော့ကျွန်တော်တို့ဒီဆက်ရှိနေပြီးတော့ဗျာဒီကျွန်တော်နိုင်ငံတကာကပေါ့နော်ဒီပြည်ပနိုင်ငံတကာနိုင်ငံချောင်းရင်းနေနေမှုတွေပေါ့နော်အဲ့ဒါကိုနေပြီးတော့လက်ရှိအစိုးရကတိုင်းနိုင်ငံပြည်နယ်ထိပ်ပြီးမှဒီစိတ်ဝင်လုံးတွေပြောင်းပြဖို့လိုရပါတယ်ဒီတရားစီရင်ရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကပါလဲတရားရေးနယ်လိုက်ပေါ့နော်ကျွန်တော်တို့တရားရုံးတွေမှာဒီပါလဲဆိုတော့တရားစီရင်ရေးတွေဟောစင်းနဲ့နှစ်ကငယ်ဖြစ်အောင်ပေါ့နော်ဒီအဲ့ဒါလှုပ်ဆုပ်ဖို့လိုရပါတယ်ခင်ဗျာအခုရကျေအုပ်ချုပ်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရကွက်ကြီးအုပ်ချုပ်မှုတွေဟာကျွန်တော်ပြည်သူပြည်ကဒါရနေစိဒီဝတ်ချိတင်ရတဲ့အခါမှာရကွက်အုပ်ချုပ်မှုဒီကိုလက်စာတွေကိုစီမံတရားတွေကိုကျွန်တော်တို့ဒီပုံတော့ဆိုရင်ကျွန်တော်တို့9000ကျပ်ပြပါတယ်နောက်ပြီးတော့ဒီရုံးတက်တဲ့9000ပြည်တယ်အဲ့ဒါတွေကိုကျွန်တော်တို့ကသက်ဆိုင်ရာရကောင်းချင်းအောင်ချုံရင်းမှုတွေကိုကျွန်တော်အဆုံးစီရိုက်တွေကိုခရီးစဲတွေကိုကျွန်တော်တို့ကဒီခက်မြလျော်ညီစောပေါ့နော်သူမြင့်ပြဖို့လိုရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်
မြင့်တယ်ကျွန်တော်နိုင်ငံမှာအဆင်ပြေဖို
့ဟုတ်ကဲ့ကျွန်တော်မြင့်တယ်ဆွေးနွေးပြရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုအီးမေးလ်နဲ့ပေးဖို့ဆွေးနွေးထားတဲ့ပုံစံတချို့လည်းရှိနေပါတယ်အရင်ဆုံးကတော့ကျွန်တော်တို့အမေရိကန်ပြည်တော်စုကမောင်တက်တနာရဲ့ပေးစာပါကိုရရန်နိုင်ဖတ်ပြပေးပါခင်ဗျာ
အစိုးရအသစ်ရဲ့တိုးတောင်းလွန်းတဲ့အချိန်ကာလတခုတွင်ပြည်တွင်းလူမျိုးရေးဘာသာရေးအတွင်းဆောင်ပတိပခါတွေဖန်တီးနေကြတဲ့အမျိုးသားရေးအုပ်စုတွေနိုင်ငံရေးအခြေအနေတွေမတိမငြိမ်ဖြစ်အောင်ဖန်တီးနေကြတဲ့နိုင်ငံရေးပါတီတွေနဲ့နိုင်ငံတကာပြည်အားတွေတိုးမြင့်ဖို့ကြိုးစားနေကြသည့်အချိန်ပြည်သူတွေဟာတည်တည်ငြိမ်ငြိမ်အစိုးရနဲ့ပူးပေါင်းဆောင်ရွက်နေကြတဲ့အတွက်နိုင်ငံရေးအခြေအနေတွေတိုးတက်လာနေတယ်လို့ယူဆမိပါတယ်အထင်ရှားဆုံးအချက်ကတော့ကာကွယ်ရေးပြည်ထောင်ရေးနဲ့နေဆက်ရေးရာဝန်ကြီးဌာနတွေအစိုးရလက်အောက်မှာမရှိသည့်အချိန်ပြည်ပခမျိုးစုံနဲ့ရင်ဆိုင်နေရသည့်တိုင်တရားဥပဒေစိုးမိုးရေးအခြေခံဥပဒေပြင်ဆင်ရေးနဲ့အကျင့်ပြတ်ချစားမှုတိုက်ဖျက်ရေးတို့ကိုတက်နိုင်သလောက်တိုးတက်လာအောင်ဆောင်ရွက်နိုင်တဲ့အချက်ပါပဲ။စီးပွားရေးဟာအခြေခံစောင့်လိုအပ်ချက်နဲ့အလို့ရှင်အလို့သမားဥပဒေတွေအပြင်ပြည်တွင်းငြိမ်းချမ်းရေးအခြေအနေတွေကြောင့်တက်နေတယ်လို့ယူဆနိုင်ပါတယ်။ပြည်တွင်းငြိမ်းချမ်းရေးနဲ့ပတ်သက်လို့လက်ရှိအစိုးရလက်ထက်မှာအပြေးအဝမရရှိနိုင်သည့်တိုင်ငြိမ်းချမ်းရေးအတွက်နီလန်းကောင်းများနဲ့နိုင်ငံရေးဆွေးနွေးပွဲများအတွက်မူပေါင်းတွေကိုတဆင့်ချင်းတိုးတက်ဆွေးနွေးနိုင်တဲ့အတွက်တိုးတက်မှုတွေရှိလာတယ်လို့ယူဆမိပါတယ်။အထူးအားဖြင့်ဆိုရရင်တော့ကာကွယ်ရေးစာအစိုးရအုပ်ချုပ်မှုအောက်မှာဂုဏ်သိက္ခာရှိရှိရပ်တည်နေမယ်ဆိုရင်ပြည်တွင်းငြိမ်းချမ်းရေးကအစရခိုင်ပြည်ပကအစုံအစိုးရရဲ့အားရစရာကောင်းတဲ့ဖြည့်ရှင်းဆောင်ရွက်ပုံတွေကိုအထင်ရှားတွေ့မြင်နိုင်မှာဖြစ်ကြောင်းဆွေးနွေးလိုက်ရပါတယ်။
ဟုတ်ကဲ့ဒါတော့ American ပြည်သူ့ကမောင်တဆနာရဲ့ပေးစာဖြစ်ပါတယ်ဆိုတော့သူကတော့ဒီပြည်ရင်းညီညာရေးမှာတိုးတက်မှုတွေအထိုက်လျောက်ရှိတယ်ဆိုတော့သူယူဆအောင်ပြောထားပါတယ်ဆက်စပ်ကတော့ဟိုကိုစီသူကတော့ပြောသွားပါတယ်ဒီမှာဟိုပြည်ရင်းညီညာရေးနဲ့ပတ်သက်လို့ဒီပြီးခဲ့တဲ့နှစ်တာအတွင်းမှာဟိုတိုးတက်တဲ့လောက်တိုးတက်မှုမရှိဘူးဆိုတော့အမြင်ရှိပါတယ်ဆိုတော့ပြည်ရင်းညီညာရေးပိုင်းမှာဟိုသူပြောတယ်လို့ပေါ့လေဒီနိုင်ငံရေးရဆွေးနွေးပွဲလုပ်ခဲ့တာတွေရှိတယ်ဆိုတော့ဒါရီအောင်တစုံတရာဒီတစ်နှစ်အတွင်းမှာအောင်မြင်မှုလို့တကယ်ပဲသူပြောတယ်လို့ပြောနိုင်ရလားကိုစီသူ
မင်းကြီးရတော့လေဟိုပြောရမယ်ဆိုရင်တော့ဒါကျွန်တော်တို့ဟိုမင်းကြီးနှစ်လို့ပြောရတော့အောင်တော့မဖြစ်ဘူးပေါ့တစ်ချက်ကတော့ဘာကြောင့်လဲဆိုတော့ခုနကကျွန်တော်ပြောခဲ့လို့ပဲရခိုင်ရေးရဝင်စောင့်တာပေါ့လေဆိုတော့မင်းကြီးရလည်းတော်တော်လေးခက်ခဲတဲ့ဟာဖြစ်တယ်ပြီးတော့ဟိုချက်ချင်းလည်းမဖြေရှင်းနိုင်တဲ့ဟာဖြစ်တယ်သို့တော်ညာလည်းဒါဟို NLD ဆိုတဲ့တက်ဆက်မှာလည်းဒါဦးစားပေးဖြေရှင်းရမယ်ဆိုပြီးတော့ပြောထားတဲ့ဟာဖြစ်တဲ့ခါကျတော့ဒေါက်တာဆက်စုကြီးကလည်းဒီနှစ်ကိုနောက်ဆက်ကွန်မင်းကြီးနှစ်လို့ကြေညာပြီးသူလုပ်ဖို့ကြိုးစားတယ်အဲ့တော့အစာဝိုင်းမှာတော့တိုးတက်မှုတချို့ကျွန်တော်တို့တွေ့ရတယ်ပြီးတဲ့ခါကျတော့ဟို တရုတ်နယ်စပ်မှာကျွန်တော်တို့လက်နက်ကင်တွေကများတဲ့အခါကျတော့တရုတ်ရဲ့ပတ်မိုးမှုတချို့လည်းရတယ်ပေါ့နော်။ဆိုတော့အဲ့ဒါကျတော့ဒုတိယအကြိမ်ကျွန်တော်တို့27ရာစုပင်လယ်မီလာကန်ရှင်းပလိုက်နိုင်တယ်။ဒါပေမဲ့သဘောတူညီချက်တွေကကျတော့အများကြီးမရဘူးပေါ့နော်။အများကြီးမရတာခုနကကျွန်တော်ပြောရဲရခိုင်ပြည်တော်အာယုန်တွေကဒါထိပ်ပိုင်းကောင်းဆောင်တွေအာယုန်တွေကအဲ့ဒီဘက်ကိုကျွန်တော်တို့ရောက်သွားတဲ့အခါကျတော့ငင်းချိုင်ရဲ့ဘက်မှာအာယုန်မဆိုင်နိုင်ဘူးဖြစ်သွားတယ်။နောက်တစ်ချက်ကတော့ကျွန်တော်မြင်ရတော့ဟို informal meeting တွေပေါ့လေဒါဟိုအလွတ်သဘောဆွေးနွေးပွဲတွေဒါအဖွဲ့ကလည်းများတဲ့အခါကျတော့လေအများစားကကျွန်တော်တို့တပြိုင်တည်းတည်းကျွန်တော်တို့လုပ်တဲ့ပြီးတဲ့အခါကျတော့ပြည်လုံးညီလာခံလိုဟာမျိုးကြတဲ့အခါကျတော့ဆွေးနွေးဖို့အဆင်မဟုတ်တော့ဘဲနဲ့ဒါဟိုသဘောတူညီဖို့အဆင်ရအောင်သွားတဲ့ဟာမျိုးပေါ့အခုကျတော့ဟိုညီလာခံရောက်မှဆွေးနွေးရတဲ့အခါကျတော့သဘောတူညီမှုတွေကလွယ်ကူမရနိုင်ဘူးဖြစ်နေတယ်ပေါ့နော်ဆိုတဲ့အခါကျတော့2018ဆိုရင်တော့ဟိုဒီ2019တဲမှာအခြေတည်လာတဲ့ဟာတွေကဟိုအကောင့်ထဲပေါ်ခြင်းကျွန်တော်တို့အန်နေလိမ့်မယ်ဒါပေမဲ့2019တဲမှာကျတော့ကျွန်တော်တို့ကဟိုကျင်းဝထားတဲ့ဟာပေါ့နော်ဒီမှန်ထားတဲ့ဟာနဲ့ကြည့်ရင်တော့အဲ့ဒါကဒီပါကန်နေတယ်ဘယ်အောင်လို့ဖို့ဘူးတို့တော့ဒီမှာတဲ့ဆိုင်တော့ဟာနေတယ်ပေါ့နော်အဲ့ဒါဆိုရင်ကျွန်တော်ပြန်သွားလိုက်တယ်
โอเคเสียอู้เทศเสียตบอดาครับเนี่ย2019เต็มมาตะแกเหรอที่อยัตถาสู้อ่ะนี่แหละที่อู้ซาไปสาวปกติไปท่าได้ปิรินญญญกิสาโหมาบลาวอောင်เมมอောင်เมมอไตตาอาภิญပြောมั้ยဆိုရင်ဘာတွေများမြင်မိလဲเสียอ่ะนี่แห
ละเอตรุเนี่ยปิรินญญญสู้อ่ะอู้อ่ะก็ตมกษัตริย์อยู่บีโหส่งแยกซีซั่นไปได้อภิสีเตยะหลูเวเอเจนเราอ่ะမြင်တယ်だจังတခါမှမရှိဘူးသေးတယ်ညဉ့်ညံရေးဆိုတဲ့သကလုံးတုံးပြီးတော့အဲ့ဒီဆိုရကဒါကိုတင်ပါတယ်အရင်တော့ကတော့ဟိုလက်နဲ့နဲ့ညဉ့်ညံရေးလေတယ်အဲနောက်တခါဟိုအပြစ်ခတ်ရစေးရေးဆိုတဲ့ဥတီချက်လောက်ထားတယ်အဲ့ဒီဆိုရကတော့အဲညဉ့်ညံရေးတီသူကတင်ပါတယ်အဲ့တော့ညဉ့်ညံရေးဆိုတာကအပြတ်အလန်နှစ်ဖက်တောင်မဟုတ်ဘက်ဒီအများကြီးနဲ့ဆောင်ရွက်ရတဲ့ကိစ္စဖြစ်တော့အဆိုကတစ်ဖက်သေးကဘယ်လိုမှလုပ်လို့မရဘူးခင်ဗျအဲ့တော့ရှေ့မတက်ချင်းဒီခုနဆွေးနွေးသလိုရခိုင်ရေခင်းအကြောင်းဟိုတစုံတရာတိကိုက်တဲ့ဟန်တာမှုရှိတာမှန်ပေမဲ့လို့သက်ဆိုင်တဲ့တယနာလက်နက်ကင်ဖွဲ့စည်းဒီဘက်ကအာဒီငင်းငင်းရေးဘက်ကိုဟိုတွားဖို့ဟိုတော်တော်ကိုခက်ခဲတယ်ဆိုတာကို2019ခုနှစ်ကပြခဲ့တယ်လို့မြင်တယ်အဲ့ဒီအစိုးရကတက်နိုင်ဆုံးကြိုးစားခဲ့တယ်သူကြိုးစားမှုအောင်မြင်တာမအောင်မြင်တာဆိုတာတည်းရှေ့ရောက်တယ်မရောက်ဘူးဆိုတာဟာအစိုးရဘောမှာမတည်ပဲနဲ့တကယ်ဟိုလက်နက်ကိုကင်ပြီးတော့တိုက်နေတဲ့အဖွဲ့အစည်းတွေအထူးသဖြင့်ဟိုကျွန်တော်မြန်မာတပ်မတော်လားပါတာခင်ဗျအဲ့တော့ဒီလက်နက်ကင်အဖွဲ့အစည်းတွေအပေါ်မှာမတည်တယ် NLD ကတက်နိုင်ဆုံးကြိုးစားခဲ့တယ်လို့ပဲကျွန်တော်ကသုံးသပ်ချင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကိုတီယာသွေးရဲ့သဘောထားဟုတ်ခင်ဗျာတကယ်တော့ကျွန်တော်ဟိုတို့သူတွေ့နေရတော့ဆိုဒီ2019တဲမှာဒီတက်မလို့နဲ့တိုင်းနာလက်နက်ကင်ဖွဲ့နေလဲတိုက်ကြရဲတိုင်းနာလက်နက်ကင်ဖွဲ့ချင်းချင်းကြမှာလဲတိုက်ပွဲတွေဖြစ်နေတာကြီးရှိနေရဲဆိုတော့တကယ်ဒီအစိုးရညှော်မှန်းထားလို့ငင်းငယ်လုပ်ငန်းစဉ်နဲ့ပတ်သက်လို့ဟိုပြန်သုံးချက်မယ်ဆို2019တဲမှာဟိုအားရစီအားမရစီဘာတွေများတွေ့မိလဲ
ဟုတ်ကဲ့ကျွန်တော်လည်း2019ဒီ2019နဲ့ပတ်သက်ပြီးတော့ဗောငင်းငယ်ရဲ့ပတ်သက်ပြီးကျွန်တော်တော်တော်မျှော်လင့်တယ်အော်နောက်တစ်ခါအခုကျွန်တော် UNSC ဘွဲ့ကလည်းလက်မှတ်ထိုးဖို့လို့ကျွန်တော်လည်းပြောခဲ့တဲ့အတွက်ကြောင့်မလို့ကျွန်တော်လည်းတော်တော်မျှော်လင့်နေဆိုတော့ဟိုအားလုံးပြောနေကြသလိုပေါ့နော်အရင်ကျွန်တော်တို့ဒီငင်းငယ်လုပ်ငန်းစဉ်ကကျွန်တော်တို့အရင်ဆိုအဟောင်းနေပြီးဆိုအတက်လက်ထဲကိုရောက်လာတဲ့အနေရထားအတိုင်းနေပြီးတော့ကျွန်တော်တို့ဒီစက်ကြီးပေါ့နော်ကောင်းကောင်းမပြနိုင်တဲ့ဘောကတော့ကျွန်တော်တို့တွေ့ရတာပေါ့နော်ဆိုတော့အဲ့လိုတွေ့ရတာလည်းဒါကကျွန်တော်တို့ဟိုငင်းငယ်ကြီးသူဒီဘွဲရဲ့သဘောတဘာဝအရကျွန်တော်ကဒါသိကိုတွေ့ရနိုင်တာပေါ့ဆိုတော့အဲ့ဒီနေရာမှာကျွန်တော်ကဗာဒတိဟိုထားပြီလေဆိုတော့ကျွန်တော်ဒီနောက်ပိုင်းအဖွဲ့ပေါ်လာပြီးတဲ့အခါမှာကျွန်တော်တရုတ်နိုင်ငံအခမ်းအနားလည်းကျွန်တော်တို့ရန်ကြီးနာလာတယ်ပေါ့နော်ဆိုတော့နောက်ပိုင်းအဖွဲ့ပေါ်လာတဲ့ကျွန်တော်အနေထားမှာဒီကျင်းမာမှုကိုအကြောင်းပြုပြီးတော့ကျွန်တော်နိုင်ငံရေးအကျိုးမြတ်ကြီးအစိုးရတက်ကရောက်လိုက်တယ်ဆိုတော့ကျွန်တော်ကငင်းငယ်ကိုတိုက်ရိုက်ငင်းငယ်ရေးမဟုတ်ပဲနဲ့တွယ်ဝိုက်ငင်းငယ်ရေးပေါ့နော်အဲ့ဒီဒေသတွေမှာကျွန်တော်တို့ဒီအစိုးရအဖြစ်နေတဲ့ကျွန်တော်တို့ဒီငင်းငယ်ရေးတစ်ဖက်ကဆွေးနွေးနေဆိုတစ်ဖက်ကလည်းဒီလိုတည်ငြိမ်တဲ့အနေထားတွေတည်ဆောက်ယူပြီးတော့စီးပွားရေးအလားအလာကောင်းတွေလုပ်ပြီးတော့ငင်းငယ်ရေးကိုတတိတပုံကြည့်တတ်နိုင်နေမယ်လို့ကျွန်တော်ကပြောလိုက်ချက်တစ်ခုတစ်စုံတရားတော့ရှိတာပေါ့နော်တိုးတော်လည်းပဲဟိုဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုပေါ့နော်ဟိုအားရပါရရှင်းဆက်ပြီးတော့ကျွန်တော်တို့ဒီအခွင့်အရေးနဲ့ဆွေးနွေးနိုင်တဲ့အနေအထားကိုရောက်လာတဲ့အနေအထားတော့မရှိဘူးတစ်ဖက်တစ်ဖက်ဈေးဆင်နေတဲ့အနေအထားမှာပဲတန့်နေပေါ့ကဲအခုလာမယ့်ကျွန်တော်တို့ဒီ2018ကနေစပြီးတော့အခုလာမယ့်ပင်လောကနေစပြီးဘယ်လိုစခန်းဖွင့်မလဲဘယ်လိုစပြီးတော့ကျွန်တော်တို့ဒီဟိုပေါ့နော်စာမျက်နှာပြဖွင့်လည်မယ်ဆိုတော့ကျွန်တော်တို့ကြည့်ရမယ်အနေအထားကတော့ကျွန်တော်တို့ဒီSCA ထိုးပြီးလက်ဒီရောငင်းငင်းတိဆောက်တဲ့လမ်းကြောင်းပေါ်ကနေကြည့်တဲ့အနေအထားကတော့ကျွန်တော်တို့လမ်းမမြင်တော့ဘူးဗျ။ဆိုတော့ UNSC ကလည်းမထိုးဖြစ်ဘူး။ ကျွန်တော်တို့ထုံးဖို့အလားအလာလည်းမတွေ့ရတဲ့အတွက်ကြောင့်မလို့ NCR လစ်စင်သွားတဲ့လမ်းကြောင်းတစ်ခုကတော့ကျွန်တော်တို့ရက်ဆိုင်လူကြီးဖြစ်သွားတဲ့သဘောမျိုးတွေ့ရတယ်။ဒါတပ်မတော်နဲ့ဆက်ဆံရေးမှာတော့ဒီကိစ္စဖြစ်နေတာပေါ့နော်။တိုးတော်လည်းပဲဟိုကျွန်တော်တို့ဒီလက်ရှိရက်ဆိုင်တဲ့မြောက်ပိုင်းကိစ္စအနေနဲ့ရှင်းကြည့်မယ်ဆိုလို့ရှိလို့ရှိရင်ငယ်ငယ်ရေးက NCR လမ်းကြောင်းတစ်ခုရဲ့မဟုတ်ပဲနဲ့တခြားလမ်းကြောင်းရောရှိလားဆိုတဲ့ဟာကကျွန်တော်တို့ကစဉ်းစားစရာပေါ်လာတာပေါ့နော်။အဲ့တော့ကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီငယ်ငယ်လုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ဟိုအားမရတော့လည်းပဲသိုးသွားတဲ့အခြေအနေလို့ကျွန်တော်တို့ပြောလို့မရဘူးဖြစ်နေကြ။
ဟုတ်ကဲ့ပါကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုကျွန်တော်တို့အီးမေးလ်ပို့ဆွေးနွေးထားတာကိုလည်းဖော်ပြခြင်းပါတယ်သူကတော့ဘိုးသူရဲမြန်မာတင်မောသားတူဆိုပြီးတော့ဟောပို့ဖို့ထားတာပါမတ်စုမွန်ဖော်ပြပေးပါခင်ဗ
ျနိုင်ငံရေးအရာပြောရရင်လက်ထက်ကိုဖြည့်ရှင်းလို့မရတဲ့အနောက်နိုင်ငံဖိအားတွေအတွက်27ပင်လုံးညီလာခံငြိမ်းချမ်းရေးအောင်မြင်မှုအတွက်2008အခြေခံဥပဒေကိုအမြန်ဆုံးပြင်သစ်ပါတယ်ဒါကြီးကိုမပြင်လို့ကတော့လက်ရှိအစိုးရကနိုင်ငံတကာအလဲနဲ့တိုင်းရင်းသားလက်နက်ကိုင်များကြားပုံရိပ်တွေကြာဆင်းလာနေမှာပါစီးပွားရေးမှာတော့တရုတ်နိုင်ငံကတက်လာတဲ့အစိုးရတိုင်းနဲ့အဆင်ပြေအောင်နေပြီးစီးပွားရေးလက်ဝဲကြီးအုပ်လက်ရှိပါတယ်ဒါပေမဲ့2019မှာကောင်းမွန်သောယင်းနှီးမြုပ်နှံမှုဥပဒေအတည်ပြုပေါ်ထွက်လာပါတယ်တရုတ်ကြီးဖြစ်ဖြစ်ကလားကြီးဖြစ်ဖြစ်ဂျပန်ကြီးဖြစ်ဖြစ်ဘယ်နိုင်ငံလာလာ2018မှာယင်းနှီးမြုပ်နှံမှုဥပဒေအမြန်ထွက်ပေါ်လာဖို့လိုပါတယ်သဘာဝပတ်ဝန်းကျင်ပျက်စီးမှုများကတော့မြစ်ဆုံကိုဘယ်အစိုးရတက်တက်ကန့်ကွက်ပါတယ်ရေရှည်ဖြစ်ဖြစ်ရေရိုဖြစ်ဖြစ်ကြောင်မီးသွေးစက်ရုံတွေကိုမလုံးတင်ပါဘူးသိပ္ပံပညာတိုးတက်ရှာဖွေနေတဲ့ခေတ်ကြီးမှာနောက်တစ်ချိန်လျှက်စစ်ကိုတခြားနည်းလမ်းဒါမှမဟုတ်ဒီထက်ပိုကောင်းတဲ့လျှက်စစ်ထုတ်တာတွေဖြစ်ပေါ်လာရင်ဒီလိုသဘာဝပတ်ဝန်းကျင်ဆုံးရှုံးရတာတွေကိုနောင်နာမရစေချင်ပါဘူးဒါကြောင့်ရခိုင်အစိုးရများထက်သဘာဝပတ်ဝန်းကျင်ထိန်းသိမ်းဖို့လက်ရှိအစိုးရကိုတိုက်တွန်းပါတယ်ဆိုပြီးဘိုးသူရင်တင်မောသားတဦးကရေးထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာဒါတော့မြန်မာတင်မောသားတူပို့ဖို့ထားတဲ့အီးမေးလ်ပါဆိုတော့ဒီသူထောက်ပြတဲ့ထက်ဒီစီးပွားရေးနဲ့ပတ်သက်တဲ့အပိုင်းကိုလည်းကျွန်တော်ဟိုဆွေးနွေးချင်ပါတယ်ဆောစောကတော့ကိုစီရီသူကပြောလာတာရှိပါတယ်ဒီအခုဟိုတိတ်မချသေးရယ်ပဲကုမ္ပဏီဥပဒေထွက်လာတာမျိုးပေါ့လေဟိုစီးပွားရေးနဲ့ပတ်သက်ပြီးတိုးတက်တဲ့အပိုင်းတွေရှိရယ်ဆိုပြီးတော့ထောက်ပြရရှိရယ်ဆိုဒါပေမဲ့လည်းဒီစီးပွားရေးတို့ဒီဖွံ့ဖြိုးရေးတို့အပိုင်းတွေမှာဒီလူလူကြားမှာတိတိကျကျရိုက်ခတ်နိုင်လောက်တဲ့အထိတိုးတက်မှုဖွံ့ဖြိုးမှုမျိုးတွေရောဒီ2019ခုနှစ်တည်းမှာရှိရောရှိခဲ့ရလားကိုစီသူ
အဲကျွန်တော်တို့ဟိုဒီစီးပွားရေးလုပ်ငန်းရှင်ကြီးသေးရောပေါ့နော်နောက်ပြီးရခါကျစာမန်ပြည်သူတွေမှာကြတော့တင်နေတာစီးပွားရေးကဟိုမတက်ဘူးပေါ့နော်တက်နေတယ်တချို့ကျတော့လည်းကျနေတယ်ဆိုပြီးတော့ကျွန်တော်တို့ထင်ကြတယ်ဒီတစ်ဖက်မှာကြတော့လေဒီပြည်ပြည်ဆိုင်ရာငွေကြေးရောင်းပုံငွေဖွဲ့လို့ပါတော့ဖွဲ့တဲ့စည်ရင်းစရာတွေရကြတော့လေဒါမြန်မာပြည်စီဝါရေးကတက်မယ်ဆိုပြီးတော့သူကခံမှန်းထားတာရှိနေပါတော့เนาะအဲ့တော့စီဝါရေးကကြတော့ဟိုကိန်းကနေရှိတာတပိုင်းတစ်ခုကကြတော့ပါလဲဆိုတော့လူရဲ့စိတ်ကအဲ့လိုဟိုစီဝါရေးကြတယ်လို့ထင်နေပတ်စံလျှော့သုံးမယ်စီဝါရေးကမတိုးတက်ဘူးဆိုရင်လောက်ကင်ဒါခွန်လန်းနေကျွန်တော်လျှော့သွားနိုင်တယ်ပြီးကော်မတီတွေကျွန်တော်တို့ဈေးဆိုင်တွေကျွန်တော်တို့ရောင်းရတာကြာသွားတယ်ခွာအဲ့ဒါကြတော့ CY ကလူတွေအဲ့လိုကြာတယ်လို့ထင်တာလည်းပဲတောင်းလို့တကယ်ကိုကြာမှာနိုင်တယ်အဲ့တော့ CY ကတော့ဘလို့ဆက်လို့ Thompson Connect ကတကယ်တော့ CY ဆိုတာဟိုဆိုးရနေတဲ့ဟို promo လုပ်ပါဘောနော်ဒီပြည့်တယ်ပြည့်တာမှာပေါ့နော်ပြည့်တယ်ပြည့်တာဆိုအဲ့ဒီကတော့ညာတော့မလွတ်နိုင်ခဲ့ဘူးကော်မတီကဟုတ်ကဲ့ကြာတော့ဖတ်တာတော့တကယ်ကိုကဒီ headphone ကြာသုံးတယ်လို့ထင်တာတော့ဘယ်လိုအဲ့ဒါကြောင့်တော့လာခဲ့ဟာဒီနေ့ကစားတော့လာခဲ့ဟာအဲ့ဒါဆိုတော့ပြန်လိုက်တယ်ခဲ့ဟာတော့ကျွန်တော်တို့ဒီစီးမောက်အောင်မြို့ချက်တာအဲ့ဒီကောင်2019တင်မှာတော့ချုပ်ကန်လာမှာမဟုတ်ဘူးနော်2018တည်းကအောက်ကြမှာပဲကျွန်တော်ကစပြီးတော့ချုပ်ကန်လာမှာဖြစ်နေခါကျတော့2019ကတော့ဒီဝိုင်းရဆင်တော့အားရစရာအိုင်မရှိဘူးဆိုတော့သူကြီးကတော့ဒါ2019ကမှချုပ်ကန်ပိုင်းယူတိုင်းမယ်ဆိုပြီးတော့ကျွန်တော်တို့ရင်းထွက်လာလိုက်တယ်တကယ်လည်းကိုင်မိုတာသူစိတ်တန်းပုံကိုင်းနဲ့ဗောနော်ဗန်တွေကစိတ်တန်းပုံကိုင်းနဲ့တူတွေ့တယ်ဒါပေမဲ့လုံးတဲ့အချိန်မှာပဲဒါရခိုင်ကြီးကတက်ဆောင်နေခါကျတော့အဲ့ဒါကလည်းမလုံးလိုက်နိုင်ဘူးတစ်ဖက်မှာကျတော့ဘာဖြစ်သွားလဲဆိုတော့ပဲဗောနော်ကျွန်တော်တို့ကဒီအဓိကဝင်ငွေရနေတဲ့အချိန်မှာပဲပါတဲ့ခါကျတော့ပဲရတယ်အိန္ဒိယကတချို့ပဲတွေမဝယ်တော့ဘူးဆိုတော့ကိုတိကရောင်းနေတဲ့ပဲတွေမဝယ်တော့ဘူးဆိုတော့အဲ့ဒါပါတဲ့တစ်ခါဖြစ်သွားပြန်ဟောဆိုတော့အဲ့ဒီအချိန်ကကျွန်တော်တို့ခုထိကြံနေပြီလေတခါလာကတော့ဒါတော့ဒါဆန်ကတော့ဒါဆန်ကလည်းမနေ့ဆွဲမှာဒါကြောင့်လည်းဒါဟုတ်နိုင်ဆုံးဆန်ရင်းစမို့တာတော့အကောင်းကြီးစရိယာမရှိနေတယ်ဒါပေမဲ့ကြော်ကြည့်မယ်ဆိုရင်တော့2019ကဒါဟိုဆွေးရသေးရဲ့ကျွန်တော်တို့ဒုတိယနှစ်သက်ဒုတိယနှစ်ဖြစ်တယ်ဒုတိယနှစ်မှာကျွန်တော်တို့ကမတင်နိုင်တတိယနှစ်ကျတော့ဘာဖြစ်သွားလဲဆိုတော့2020နဲ့ကျွန်တော်တို့ကပြီးသွားပြီးတဲ့ခါကျရင်ဟိုကြည့်လို့ဟိုလူမင်းမကြိုက်တဲ့ဟိုဟာတွေချမှတ်ဖို့ပေါ့နော်ဒီလက်ရှိတော့ကျွန်တော်လည်းနည်းနည်းအထိပဲဒါပေမဲ့ရေရှည်ကောင်းသောမဲ့ဘွာရမျိုးစီးပွားရေးဘွာရမျိုးဆက်ဖို့ကျွန်တော်ဆက်သွားလိုက်ရပြီ။ဆိုတော့အဲဒီအောင်လည်းကျွန်တော်တို့က စီးပွားရေးပိုင်းမှာကျွန်တော်တို့ကြည့်ရတယ်ကျွန်တော်ရှိတယ်ဘာလို့လဲဆိုတော့ကျွန်တော်အရင်းမြစ်တွေပါကြာရခိုင်နဲ့ကျွန်တော်တို့ကစီးဝင်သွားတဲ့ခါကြတာလေဒါတော့စုံပြောမယ်ဆိုရင်တော့စီးပွားရေးကတော့ခက်ကြီးအားရစရာကျွန်တော်တို့မရှိဘူးပေါ့နော်ဒီလိုလိုရဲ့အမြင်ကစီးပွားရေးကထိခိုက်တယ်လို့ထင်နေတဲ့အတွက်အဲ့ဒီပုံမှန်မူတည်ပြီးတော့သူတို့ပတ်စံသုံးတာတွေပါကြာဒီနေ့အဲမှာရှော့သွားတယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်ဟုတ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီ Facebook ကတစ်ဆင့်ဟိုပေးပို့ပြီးတော့ဟိုသဘောထားပေးထားတချို့လည်းရှိပါတယ်ကျွန်တော်ရှားပေါင်ကျေးဇူးပြုဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါသောရရှင်ဆောမြေရောမြေဆိုတဲ့သူရေးထားတာကတော့မြန်မာပြည်အနှံ့ပြားကျေးလက်ယွာများမှာဆက်သွယ်ရေးကောင်းအောင် MPT တာဝါတိုင်းရရှိရေးမိရရှိရေးများမြို့များတပြေးညီဆောင်ရွက်ပေးစီခြင်းပါတယ်တဲ့နောက်ထပ်နေမင်းသားဆိုတဲ့သူကတော့တိုးတက်ဖို့ကအလွန်ခက်ပါလိုက်အောင်မယ်ကိုကပြင်လိုက်သူကဖြစ်လိုက်နဲ့ဖြစ်နေတဲ့မြန်မာနိုင်ငံဟာဒီမိုကရေစီနဲ့ဝေးနေပါအောင်မယ်တူးချင်းစီပြင်ဖို့လိုပါမယ်ဆိုပြီးရေးပါတယ်နောက်မြင့်မြင့်ဆိုသူကတော့နှစ်တက်ကူတော့မှမင်းပါတယ်စီးပွားရေးအရာဘာမှတိုးတက်မှုမရှိတာအမှန်ပါပဲအိမ်အိုကြီးကိုပြင်နေရလို့လားတော့မသိပါဘူးဒေါ်အောင်ဆင်းစုကြည်မှာအာဏာမရှိပါစစ်တပ်ကအာဏာအများကြီးယူထားတာပါလွှတ်တော်ကလည်းချင်းရင်ဟင်းမကြဟင်းကြိုဟင်းမကြဖြစ်နေပါတယ်ဆိုပြီးရေးသားထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါဆိုတော့သူထောက်ပြတဲ့အချက်ကိုလည်းကျွန်တော်ဆွေးနွေးကြပါသေးတယ်ဒီသူပြောတယ်လို့ပဲလွတ်တော်ဟာဒီချင်းဟင်းမချဟင်းကျုံဟင်းမချဖြစ်နေရဆိုပြီးပြောတယ်ဆိုတော့ဒီလွတ်တော်ရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ရောတနည်းအတွင်းမှာဘယ်လောက်လုံနိုင်ခဲ့ရလို့ယူဆတယ်လဲဒါဆရာဦးတင့်ဆွေကတော့အရင်တော့ဒီပြည်သူလွတ်တော်ကိုယ်စားတူလည်းဖြစ်ခဲ့ဘူးလေဆိုတော့ဆရာဦးတင့်ဆွေရဲ့အမြင်ကိုလည်းကျွန်တော်ကြားချင်အရင်ကြားချင်ပါတယ်ဒီလွတ်တော်ရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့အားရမှုအားမရမှုဘယ်လိုများရှိပါလဲဆရာမြင
်ဟုတ်ကဲ့ဒီ2019နဲ့မှာလွတ်တော်ကဟိုထူကြပြီးတော့ဆော်ရွံ့မှုထူကြတဲ့ဆိုတာတင်းအနေနဲ့ထူကြမှုပေါ့ဟောအကောင့်အစိုးဟိုကြည့်လို့ရှိရင်ဒီငင်းငင်းနဲ့ဟိုပြုတ်တဲ့ဥပဒေတွေပြုတ်ခဲ့တယ်လို့တော့ကျွန်တော်မြင်နေခင်ဗျာအာခုနလိုစီဝိုင်းနဲ့ဆိုင်တာပဲပြပြတခြားအကြောင်းရတယ်ပြပြတော်တော်များများတော့ဟိုလုတ်ခဲ့ပါတယ်အဲနောက်တစ်ခါဒီလွတ်တော်ကအစိုးရနဲ့ဟိုပါတီတခုတည်းဖြစ်တော်ကဟိုပฏิပက္ခလည်းမရှိဘူးပေါ့သို့တော်လွတ်တော်ထဲမှာဟိုအလုံးသိတဲ့တိုင်ထူကြနေတဲ့တမတော်ကိုစရေတွေကတော့ဒီငွေဆက်ကူကိစ္စအာငွေဆက်ကူမှာပိုကျုံအောင်စာရုပ်ကိစ္စဟိုဟိုထပ်ကံွက်တဲ့ဆိုတဲ့တတိယက2019ခုနှစ်မှာဟိုလူပြောအများဆုံးတဲ့တခုဖြစ်တယ်ပေါ့နော်ဟိုဒါကလည်းကျွန်တော်မြင်တာကတော့ဆန်းတော့မဆန်းဘူးသို့တော်လည်းပဲအဲ့လောက်အထီတော်လွတ်တော်ကတမတော်ကပေါ့နော်လွတ်တော်ထဲမှာသူတို့ရဲ့သဘောထားပေါ်ပြဒါဟာဒီတမတော်ရဲ့ဒီကနေ့လက်ရှိသဘောထားနဲ့နောက်နှစ်ဆယ်စုနှစ်အနည်းငယ်တော့မှာသူတို့သွားမဲ့လမ်းကြောင်းကိုလွတ်တော်ကနေတဆင့်ပေါ်ပြရကြတဲ့အတွက်ဒါမှမဝန်ရဲ့အကောင့်တွေလို့မြင်ပါတယ်ထုံလိုက်လို့ရှင်တော့ဒီလွတ်တော်ဟာဟိုလုတ်တဲ့လုတ်ထိုက်တာတွေကိုတည်တည်ငြိမ်ငြိမ်ဆောင်ရွက်သွားတယ်လို့ပဲကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကျန်နေသေးတဲ့ဒီကျွန်တော် Facebook မှာမှတ်ချက်တချို့ကိုလည်းရှားပေါင်မဲ့ဆက်ပြဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါအောင်စီယာဆိုတဲ့သူရေးထားတာလို့ရေးထားတာကတော့လူရင်းတူရှင်ပြောရရင်ညီညွတ်မှုမရှိသေးတဲ့၍ဘယ်သောအခါမှတိုးတက်မှုမရှိနိုင်ပါဆိုပြီးရေးပါတယ်နောက်တော့ရှင်မြင့်ဦးမောင်ဆိုသူကတော့တိုးတက်မှုဆောက်ရမှုဆိုတာဖောင်ဒေးရှင်းအုံမြင့်နဲ့ဆိုင်ပါတယ်နှစ်ပေါင်းများစွာဖြည့်ဆည်းခံခဲ့ရတဲ့မိန်းကလေးမိမကောင်းပြန်ဖြေဖို့ကိုကာလတူမှာမဝေဖန်သင့်ပါအကောင်းမြင်သဘောနဲ့ပြောတာပါဆိုပြီးရေးပါတယ်နောက်တော့ရှင်ကြည်မောင်ဝင်းဆိုသူကတော့2018မှာလဲဘာမှအဆဆမတိုးတက်နိုင်ပါဘူး NLD ကသူလှုပ်ချင်တယ်လို့လှုပ်လို့မရတာစစ်တပ်ကအပြိုင်ရှိနေလို့ပါအစိုးရကလို့စစ်တပ်ကဖြက်ဘာမှမတိုးတက်နိုင်ပါဘူးအမေစုကအရေးကြီးတဲ့ဖွဲ့စည်းပုံမပြင်းနိုင်မချင်းလက်ရှိအစိုးရမပြုတ်ကြရင်ကံကောင်းရခိုင်အရေးလဲကြည့်လေစစ်တပ်လုံရက်ကိုအမေစုကတာဝန်ယူရတယ်အစိုးရလုံရက်ကြတော့ဒီစစ်တပ်ကတာဝန်မယူဘူးဒီတော့တိုးတက်မှုကတော့2018လဲဒီလိုပဲလုံးလဲလိုက်နေမှာပါဆိုပြီးရေးသားထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီညပြည်ရဲ့နေ့ထက်မှာ2019မှာပြန်ကြည့်မယ်ဆိုရင်တော့ဒီအကဲဆက်တဲ့ရခိုင်ရေးပြဿနာတွေပေါ်ခဲ့တယ်မျောလင့်မထားပဲထပ်ဖြစ်တဲ့ကိစ္စလို့ပြောနိုင်တာပေါ့လေဒါကြောင့်လဲတခြားဦးစားပေးရမယ်ကိစ္စတွေတော်တော်များများနောက်တန်းရောက်ကုန်တာတွေရှိတယ်ဆိုတော့ဒီလိုနေ့ဟောင်းမှာကျွန်တော်တို့ကြုံခဲ့ရတဲ့အတွေ့အကြုံတွေပေါ်ကနေသင်္ကန်းစာယူပြီးနှစ်သစ်မှာဒီအစိုးရအပိုင်းကလည်းဖြစ်ဖြစ်လူလူဘက်ကလည်းဖြစ်ဖြစ်လုံနိုင်တာဆောင်ရွက်နိုင်တာတွေဘာတွေရှိရလို့ပြောနိုင်မလဲကိုတရားသွေး
ဟုတ်ကဲ့ဟိုရခိုင်ကိစ္စတော့ကျွန်တော်တို့တိုင်းပြည်မှာတော်တော်ဟိုကြီးမားတဲ့အဖြစ်အားလည်းဖြစ်တယ်အဲ့တော့ကျွန်တော်တို့မကောင်းတဲ့အကျိုးဆက်တွေလည်းအများကြီးဖြစ်တယ်ဗျအဓိကကတော့ကျွန်တော်တို့ဒီ tourism မှာလည်းစပြီးထိခိုက်နေတယ်နောက်တော့ကနိုင်ငံကနိုင်ငံတကာကျွန်တော်တို့မျောလင့်နေတယ်က ကျွန်တော်မျောလင်းကြီးမျောလင်းနေတယ်ဒီနေ့မြို့နယ်မှုတွေလာဖို့ခက်သွားတယ်เนาะကျွန်တော်ဒီနိုင်ငံတကာအတိုင်းဝိုင်းနဲ့ဝင်စားမှုတွေနိုင်ငံတကာအတိုင်းဝိုင်းနဲ့ကျွန်တော်တို့ဟိုတဟသာရဖြစ်ဖြစ်နေတိုင်းမှုပြိဿတွေမှာလည်းအဟံတားတွေဖြစ်ခဲ့ရတယ်ဒါပြကျွန်တော်2018ခုနှစ်မှာကျွန်တော်တို့ရေဆန်ရမယ့်ခက်ခဲတွေနဲ့ကျွန်တော်တို့ခန်းချောက်မှုတွေပေါ့ဗျာကျွန်တော်တို့2018ခုကျွန်တော်တို့မျောလင်းတပြီးပြေးဝင်ရမှာမဟုတ်ပဲねကျွန်တော်တို့တတိကြီးစွာနဲ့ပြေးဝင်ရမယ့်အနေအထားဖြစ်တယ်ဗျာအဲ့ဒီအချိန်မှာကျွန်တော်ဒီလိုဖြစ်အားရင်ကျွန်တော်တို့ဘေးအတွက်ကောင်းကျိုးပေါ့နော်ကောင်းကျိုးတစ်ခုကပါလဲဆိုတော့ဟိုမိတို့ပင်ဟလာဒီကံဥပဒေဆိုင်ရာပြဿနာတွေနိုင်ငံရေးပြဿနာတွေရှိနေကြမှုတက်တက်နဲ့ကျွန်တော်တို့အဆိုးရနဲ့ကျွန်တော်တို့ဒီတိုက်ခံပါတီအချို့ပေါ့နော်ကျွန်တော်တို့ဒီပြည်သူလူထုရှားမှာအာကျွန်တော်တို့ဒီစီလုံးအဆိုင်တာတစ်ခုပေါ့နော်အခြေအနေပေါ်မှာငါတို့ညှို့မှဖြစ်မယ်ဆိုရင်အခြေအနေတစ်ခုတော့ကျွန်တော်တို့တွန်းပေးလိုက်ဆိုလို့ဖြစ်သွားတယ်ဆိုတော့ဒီအခြေအနေကကျွန်တော်တို့ကောင်းမွန်တဲ့ဒီစီလုံးဒီလိုစီလုံးညီညွတ်မှုပေါ့နော်မထင်မပဲရလိုက်တဲ့နိုင်ငံရေးရစီလုံးညီညွတ်မှုဒီအတော့ဆက်ရှင်းလို့ဟိုကကျွန်တော်တို့ခံစစ်ကောတိုက်စစ်ကောတစ်ခုလုံးကိုကျွန်တော်တို့ဟန်ချက်မြင်ဖွင့်နိုင်မှုလို့ရတယ်အကယ်၍ဖွင့်နိုင်ရင်တော့ကျွန်တော်တို့အစိုးရအကောင်2018ကကျွန်တော်တို့တိုင်းပြည်အတွက်ကြက်ကောင်းတစ်ခုပြန်ဖြစ်လာလိမ့်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ပါဝင်ဆွေးနွေးပြတဲ့ဒရင်စာဆရာဦးတီဟာသွေးမြန်မာရေးအကဲကတ်တွေဖြစ်ကြတဲ့ဦးစီရသူအမေရိကန်ပြည်ထောင်စုကဒေါက်တာတင်းဆွေကိုရိုင်ရောအီးမေးလ် Facebook တွေနဲ့ပါဝင်ဆွေးနွေးသူတွေနဲ့တော်တာရှင်တွေအားလုံးကိုထူးချီးကျူးတင်ပါတယ်ခင်ဗျာ